ဇူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးနေအိမ်မှာဇူလိုင်လ၂ရက်နေ့မနေ့ညကပြုလုပ်ခဲ့ပါတယ်။မြန်မာနဲ့အမေရိကန်ဆက်ဆံရေးတိတိတတ်တာတိုးလာရတဲ့အတူနိုင်ငံစီးပွားရေးအကျိုးအမြတ်တွေအခုထပ်ပုံမိုတိုးတက်လာဖို့ရှိကြောင်းမြန်မာအစိုးရအာဏာပိုင်တွေကမျှော်လင့်ပါတယ်။ရန်ကုန်မြို့အမေရိကန်တန်အမတ်ကြီးနေအိမ်မှာပြုလုပ်တဲ့အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားအကြောင်းကိုစီသူကပြောပြထားပါတယ်ရှင်။
ဂျူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်နိုင်ငံရဲ့236နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးနေအိမ်မှာမနေ့ညကကြိုတင်ပြီးတော့ပြုလုပ်ခဲ့တာပါ။မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်တည်ဆောက်ရမှာမြန်မာပြည်သူတွေကိုယ်တိုင်ဖန်တီးဖို့လိုအပ်တယ်လို့အမေရိကန်သံတမန်ကြီးဒေရစ်မင်ချေကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ
်။2015 to be a landmark year is a finding.
2015ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ညီညွတ်မှုငြိမ်းချမ်းရေးတရားမျှတမှုနဲ့ဒီမိုကရေစီကျင့်စဉ်တွေအတွက်မှတ်ချက်တင်ရမယ့်နှစ်ပါ
။တမ်မကြီးနေမှာကျင်းပတဲ့အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာဒုတိယသမ္မတဦးညံထွန်းတက်ရောက်ခဲ့ပါတယ်။ပြည်ပြင်ပြောင်းလဲရေးကာလနောက်ပိုင်းတွေမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးတိတိတတ်တာတိုးတက်လာတာကြောင့်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအလားအလာတိုးတက်လာကြောင်းအခမ်းအနားကိုတက်ရောက်လာတဲ့သမ္မတရုံးဝန်ကြီးဦးစိုးသိန်းကပြောပါတယ်
။ဒါဆီလုံးကကာလတွေပြန်ကြည့်ရင်အများကြီးကွာဝါတော့ပေါ့ဆက်ဆံရသူတို့ကလည်းကျွန်တော်တို့ State Department ကအများကြီးနားလည်တယ်သူတို့ရဲ့အကူအညီတွေကလည်းအများကြီးရှိတယ်ဗောဆပ်ပอร์ตတွေကတော့ကျွန်တော်တို့လောက်ရတာဟိုအားရှိတယ်ဗော Reform ပါဆက်ဆံရဟိုအရန်ကောင်းတာဗောနော်အရင်တက်ဆံဟိုဒီလိုနဲ့ပဲကျွန်တော် Move လုပ်သွားမှာဒါကြောင့်လည်းတချို့က Singapore မှာအခြေစိုက်ထားတဲ့ US Business များသမားတွေကလာပြီး Invest လုပ်တာအဲ့ဒီလည်းကျွန်တော်တို့အတွက်ဟွာပဲဟိုအများကြီးအကျိုးရှိတာပေါ့နော်အရင်ကောင်းပါဒါပေမဲ့ရထားလို့တော့မရအောင်ပြတ်သွားနိုင်တယ်ကိုကောင်းလာနိုင်တယ်ဒါတော့အလုံးချူစားအ
မေရိကန်တမကြီးနေမှာပြုလုပ်တဲ့လွတ်လပ်ရေးနေ့ခမ်းအနားကိုမြန်မာအစိုးရတာဝန်ရှိသူတွေနိုင်ငံတကာကတန်မတ်တွေစီးပွားရေးလုပ်ငန်းရှင်တွေအနုပညာရှင်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပုံကိုယ်တွေလာရောက်ခဲ့ကြပါတယ်
Ambassador ပြောသွားတဲ့ speech လေးကနေပြ inspiration လေးအရန်ရပါတယ်။ဟုတ်နိုင်ငံတကာနိုင်ငံရဲ့အနာဂတ်ဆိုတာကတဲ့ဟို create လုပ်တာကိုကိုရိုင်းဖန်တီးတာကတဲ့အကောင်းဆုံးပါတဲ့ဆိုတော့အဲ့စကားလေးက Abraham Lincoln ရဲ့စကားလေးဆိုပြီးပြောသွားတယ်။တပည့်ရန်ခွန်အားရပါတယ်။ဟုတ်ယူရိုလည်းဟိုနိုင်ငံရဲ့လူငယ်တွေအနေနဲ့ဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကိုကိုကိုရိုင်းမဲဖန်တီးရမယ်ဆိုတော့ခွန်အားလေးလည်းရပါတယ်။ဟုတ်
လူလိုက်ရင်းနေခန္ဓာကိုတက်ရောက်လာတဲ့အနုပညာရှင်အဆိုတော်ဖြူဖြူကျော်သိန်းပြောသွားတာပါ။ဆိုတော့မေစီကတော့အမေရိကန်မှာနေများတဲ့အတွက်ရန်ကုန်ရောက်တော့အခုလိုလာရောက်ရတာကိုဝမ်းသာရကြောင်းပြောပါရယ်
။239နှစ်ပြည့်တဲ့မွေးနေ့ဆိုတော့အထူးစားလည်းဖြစ်တာပေါ့နော်။ရန်ကုန်မှာရှိလို့ရှိရင်တော့အများကြီးဒီဘွဲကိုလာဖြစ်တယ်ဒါပေမဲ့ဒီဟာလေးကမတူတာပါလေးတဲ့ဆိုတော့ဟိုဘယ်လိုပြောရမလဲဟိုမှာဆိုလို့ရှိရင်တော့ပုံမွေလေးလေးနဲ့ရန်ကုန် drive ဖြစ်နေတဲ့ရာသီဥတုဖြစ်တဲ့အတွက်ကြောင့်မလို့ပြင်မှာဆိုလို့ရှိရင်မဆရဟို barbecue ရေလောက်စားကြမယ် firework တွေကြည့်မယ်အဲ့လိုလေးတွေနည်းနည်းကြွားတယ်။ဒီမှာကျတော့ဒါကတော့နည်းနည်း formal တော့ဖြစ်တာပေါ့ဒါပေမဲ့အများတန်းဒီလိုလာဖြစ်တာကိုလည်းရန်ဝင်သာပါတယ်အကုန်လုံးနဲ့လည်းပြန်ဆောင်ရတဲ့အတွက်ကြောင့်မလို့ရန်လည်းဟိုပြော့ပါတယ်ဟုတ်ကဲ
့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲကာလနောက်ပိုင်းအမေရိကန်မြန်မာဆက်ဆံရေးတိုးတက်လာတာနဲ့အတူအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပြီးပါပြီနိုင်ငံရေးရဆက်ဆံမှုတွေစီးပွားရေးအင်အားကြီးနိုင်ငံဖြစ်ဆက်ဆံမှုတွေကြောင့်မြန်မာနဲ့အမေရိကန်နိုင်ငံဆက်ဆံရေးဟာရရှိတည်တဲ့နဲ့အပြည့်သဘောဆောင်ဆက်ဆံရေးမျိုးရှိဖို့လိုအပ်တဲ့အကြောင်းနိုင်ငံအစိုးရတာဝန်ရှိသူတွေကရှုမြင်ထားကြပါတယ်ဂျူလိုင်လ၄ရက်နေ့မှာကြာအောင်မဲ့အမေရိကန်နိုင်ငံရဲ့လွတ်လပ်ရေးနေ့အခမ်းအနားတွေကိုအမေရိကန်နိုင်ငံတဝမ်းမှာလည်းစီစီကားကားကျင်းပသွားဖို့စီစဉ်နေကြပါရခင်ဗျာ